အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေဒီလကုန်နောက်ဆုံးထားရုပ်သိမ်းမှုဆုံးဖြတ်ချက်အတိုင်းအပြောင်းအလဲမရှိကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်အင်ကာနေအစောပိုင်းတုန်းက G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံခေါင်းဆောင်တွေနဲ့အာဖဂန်နစ္စတန်နိုင်ငံအရေးအွန်လိုင်းကဆွေးနွေးရာမှာသတ်မှတ်ရထက်ကျော်ပြီးအမေရိကန်တပ်တွေထားရှိဖို့တိုက်တွန်းမှုတွေရှိပေမဲ့သမ္မတဘိုင်ဒန်ကတော့စီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်အကြောင်းအင်ဂျီတော်ကနေပြောလိုက်ပါတယ
် We are currently on a pace to finish by August the 31st
အော်ဂုတ်လ31ရက်နေ့မှာအပြည့်တတ်နိုင်အောင်အရှိန်မြင့်ကြိုးပမ်းနေပါတယ်မြန်မြန်အပြည့်တတ်နိုင်ရင်အကောင်းဆုံးပါအမေရိကန်တပ်ဖွဲ့တွေအတွက်နေစဉ်နဲ့အမျှအန္တရာယ်တွေတိုးလာနေပါတယ်။ဩဂုတ်လ31ရက်နေ့မှာအပြည့်တတ်နိုင်ဖို့တာလီဘန်တွေရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်မှာလည်းမူတည်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောသွားတာပါ။တာလီဘန်တွေကတော့သတ်မှတ်ရထက်ကျော်လွန်ပြီးအမေရိကန်တပ်တွေဆက်ထားမဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်။အင်ကာနေအစောပိုင်းမှာပဲအမေရိကန်သမ္မတအင်ဂျီနီယာရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်လူပေါင်း 21,600 ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါတယ်ဒါပေမဲ့နိုင်ငံကနေထွက်ခွာချင်းသူတွေထောင်းချီရှိနေဆဲဖြစ်ပြီးလေစိတ်ကိုအရောက်သွားဖို့တာလီဘန်တွေရဲ့စစ်စေးဂိတ်တွေကိုဖျက်ဖို့ခက်ခဲတယ်လို့လည်းအာဖဂန်တွေအတော်များများကပြောပါတယ်ကဘူးမြို့တော်ကအခြေအနေနဲ့ပတ်သက်လို့တာလီဘန်တွေနဲ့နေစဉ်ဆက်သွယ်ပြောဆိုနေကြောင်းလဲအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆာဗီလန်ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ